ဒီလိုတွင်းကုန်နေတဲ့ကဒေါ်လာ3ဘီလီယံတန်ဖိုးရှိကုန်ပစ္စည်းတွေအပေါ်စက်တမလတရနေ့ကဆလို့တွင်းကုန်ကိုဆေးရကိုင်းတို့အတိတ်ထမှစီးကျက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ဘက်ကချင်းချောက်ခဲ့ပြီးနောက်တရုတ်ရွှေငွေစည်းနှုန်းဟာ စက္ကန့်တာကာလအတွင်းအနည်းဆုံးဈေးနှုန်းအထိတနင်္လာနေ့ကကျဆင်းခဲ့ပါတယ်။တရုတ်ငွေကြေးတန်ဖိုးကျသွားတာကြောင့်ငွေကြေးဆိုင်ရာစစ်ပွဲတစ်ခုဖြစ်လာနိုင်တဲ့အလားအလာတွေထွက်ပေါ်လာတယ်လို့ပဲအမေရိကန်နဲ့တင်းမာမှုပိုပြင်းထန်လာမယ်လို့သုံးသပ်သူတွေကပြောပါတယ်။ဂျွိုင်းဆောင်ရဲ့သတင်းပေးပို့ထားတာကိုနားဆင်ကြရအောင်ပါရှင်။ အမေရိကန်ဒေါ်လာကိုငွေလဲနှုန်းတရုတ်9ယွမ်အထိကျလာပြီဆိုရင်စိုးရိမ်စရာအဖြစ်သတိထားကြတာမှာအခုတော့ဒီထက်တောင်းမှဈေးကျနေပါတယ်။ဒါဆိုရင်2086ခုနှစ်အေဒီလနောက်ပိုင်းအနည်းဆုံးဈေးနှုန်းလဲဖြစ်ပါတယ်။ရွှေငွေတန်ဖိုးကျဆင်းတာကြောင့်တရုတ်ရဲ့ပို့ကုန်တွေဈေးသက်သာစေပြီးတရုတ်အစိုးရဘက်ကကုန်သွယ်ရေးမှာအသာစီးရ။ဒါပေမဲ့ကြီးပကြံဘက်တွေကတော့အထူးနာစီတယ်ဆို
အမေရိကန်ရရှိတွေကအရင်တုန်းကတည်းကပြောဆိုခဲ့တာပါ။ရွှေငွေစည်းနှုန်းကျဆင်းမှုဟာဆိုရင်တရုတ်ဈေးကွက်ရဲ့အနှုတ်လက္ခဏာဆောင်တဲ့သဘောထားဖြစ်တယ်လို့ပီကင်တက္ကသိုလ်ကစီးပွားရေးဆိုင်ရာတွက်ဖက်ပါမောက်ခါလီယူရှိကီကပြောပါတယ်။
ကုန်သွယ်ရေးစစ်ပွဲကတကြောပြန်ပေါ်ပေါက်လာတာကြောင့်တရုတ်ရဲ့ပို့ကုန်ရောတွင်းကုန်အပေါ်မှာပါရိုက်ခတ်မှုရှိမဲ့အပြင်အမေရိကန်ဒေါ်လာနဲ့တရုတ်ယွမ်ငွေလဲနှုန်းမှာလည်းအထက်အကျဖြစ်လာသေးပါတယ်။
ရွှေငွေကျဆင်းမှုနဲ့ကုန်သွယ်ရေးစစ်ပွဲကအပြန်အလှန်ဆက်နေပြီးဈေးကွက်မှာလည်းဆွေးရည်မှုတွေထွက်လာနေပါတယ်။ရှင်းလာတဲ့မှာအမေရိကန်ပြောဆိုဝါရှင်တန်မှာအမေရိကန်နဲ့တရုတ်တို့ကြားကုန်သွယ်ရေးဆွေးနွေးပွဲနောက်တကျကျင်းပဖို့ရှိနေချိန်တရုတ်ဘက်ကပိုပြီးလက်ရောလာရေးသမ္မတဒေါ်နယ်ထရန့်ကစိစက်ဆွေးနွေးရေးနည်းပြဟာရဲ့တစိမ့်တပိုင်းအရအခုလိုတရုတ်ကုန်ပစ္စည်းတွေအပေါ်အခွန်
ဒီကနေ့ကျွန်တော်တို့ဆက်ချရအောင်မှာဖြစ်တယ်လို့ထိုင်ဝမ်ကစီးပွားရေးသုတေသနအဖွဲ့ရဲ့သုတေသနမှဒါဆန်ချူကပြောပါတယ်။အမှန်တကယ်ဆိုထိုးစီကျန်းတဲ့ဟာကြီးစမေကိုနေပို့တဲ့နေရာလေးကျင်းကုန်ကောင်ကျန်းတဲ့ဒုက္ခနေတာကိုအချိန်ဆွဲထားနိုင်ရင်တိုးစီးပွားရေးပေါ်မိခွန်းနေရာတွေအမေရိကန်ပြည်တွင်းလုပ်ငန်းတွေကတပ်သားဆန့်ကိုသဘောထားပြောင်းဖို့ဖိအားပေးနိုင်တယ်လို့ပြောပြကယုံကြည်ထား လာမယ်လို့တယောက်ကပြောလိုက်ပါလေဒီလိုကြည့်လိုက်ရင်သမ္မတထရမ့်ကလည်းဒီမိုကရက်ပါတီကိုပြန်ပြီးအယူဆိုင်ထိန်းကြီးဖို့အတွက်ကိုယ်ပိုင်စပွဲညံ့ညံ့အဆုံးသတ်ဖို့ကြိုးစားလာနေပါလေ
တယောက်အနေနဲ့ကတော့ချက်ရှိနေသေးတယ်ဒေါ်လာ200ဘီလီယံတန်ဖိုးရှိအမေရိကန်ထုတ်အစ်စ်မြင့်နည်းပညာသွင်းကုန်လေးအပေါ်အခွန်တိုးကောက်မယ်ဆိုရင်သူ့စီးပွားရေးကိုစိုးစိုးရွားရွားအထင်အားစီမှာကြောင်းတံပြန်ပြီးအခွန်တိုးကောက်ဖို့တော့အလားအလာသိမရှိဘူးလို့လဲသူတေသနာမှုချူကပြောပါတယ်အမေရိကန်ငွေစုနံပါတ်တွေထုတ်ရောင်းရင်လဲတရုတ်ရဲ့ကြိုးဝါမှုကိုပဲအထင်အားစီမှာကြောင်းဒေါ်လာ1 trillion တန်ဖိုးရှိအမေရိကန်ငွေစုလက်မှတ်တွေကိုတရုတ်ဘက်ကရောင်းပြမှာမဟုတ်ဘူးလို့လဲသူကပြောပါတယ်ဒါအပြင်တရုတ်ပြည်တွင်းကအမေရိကန်စီးပွားရေးလုပ်ငန်းတွေအပေါ်မှာလဲတင်းကျပ်မဲ့အနေအထားမရှိသလိုဒီလိုလို့ရင်တော့သမရထစိတ်ကြိုက်အခြေအနေမျိုးဖြစ်သွားစေနိုင်ပြီးရလတ်ကတော့တရုတ်အခြေစိုက်အမေရိကန်လုပ်ငန်းတွေဌာနေပြန်သွားတာမျိုးသာဖြစ်သွားနိုင်တယ်လို့လဲရှူးကပြောပါတယ်တရုတ်အတွက်လုံးစရာကတော့ပို့ကုန်အပေါ်မှီခိုရတဲ့စီးပွားရေးကိုရှော့ချပြီးပြည်တွင်းဝယ်လိုအားကိုတိုးမြှင့်ဖို့ဖြစ်တယ်နောက်အမေရိကန်ကိုရှင်ကြိုင်တဲ့အဖြစ်နဲ့ဒေတာတွင်အလုံးစုံစီးပွားရေးမိဖက်တရက်ထူထောင်ပြီးအမေရိကန်ရဲ့မဟာမိတ်မဟုတ်သူတွေရဲ့ထောက်ခံမှုရာရေးကြိုးပမ်းမှုဖြစ်တယ်ဆိုလဲသူပြည်ထနာမှုကသုံးသပ်ပြောဆိုပါတယ်ရှင်